ကရင်ပြည်နယ်ကောက်ကရိတ်မြို့တောင်ဘက်ကမိုင်ကုန်းကျေးရွာတွင်ကိုစစ်ကောင်စီတပ်ကခလာရ69ကနေဖေဖော်ဝါရီလ17ရက်နေ့မနက်ကလက်နက်ကြီးတွေနဲ့ပစ်တဲ့အတွက်ရွာသားတအူးတေဆုံးပြီးတအူးဒဏ်ရရှိသွားပါတယ်။ကောက်ကရိတ်မြို့နယ်နဲ့ဖားပုံမြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ဖွဲ့ KNU ရဲ့တပ်တွေနေ့စဉ်ဒီပါတိုက်ပွဲတွေဖြစ်ပါပြီးထွက်ပြေးတိမ်းရှောင်နေတဲ့ဒေသခံတွေလည်းဟိုကြီးစံထိမှန်တေဆုံးတာတွေရှိပါတယ်။အဲ့ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတောက်မအေးမာကအခုလိုသတင်းပေးပို့ထားပါတယ်ခင်ဗျာ
။ကရင်ပြည်နယ်ကောက်ကရိတ်မြို့နယ်ထဲမှာတော့စစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေမကြာခဏရှိနေတယ်လို့စစ်ကောင်စီဘက်ကနေမြေရှင်းလင်းတဲ့အနေနဲ့ကရင်ယူထိန်းချက်ရနေမြေတွေကကြီးရွာတွေကိုလက်နက်ကြီးနဲ့ပစ်ခတ်မှုတွေရှိနေတာပါ။ဖေဖော်ဝါရီလ17ရက်နေ့ကတော့စစ်ကောင်စီတပ်ရင်းခလာရ68ကနေပြစ်လိုက်တဲ့လက်နက်ကြီးကြောင့်ဒေသခံအမျိုးသမီးတအူးတေဆုံးတာအမျိုးသားတအူးထိခိုက်ဒဏ်ရာရရှိသွားကြောင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တအူးဖြစ်တဲ့ကိုစောမောင်ကပြောပြပါတယ်
။အာရှလမ်းပေါ်ဒီကော့ဂရိတ်စိုက်တုံကာလာမဘီမှာရှိတဲ့ကမိုင်ကုန်းဆိုတာအဲ့ရွာအဲ့ရွာအထက်တန်းကျောင်းကွဲကြီးရှိတယ်ပေါ့နော်။ရွာကမိလဲရတဲ့ရွာအဲ့နေရာကအခုအဲ့မှာလက်နက်ကြီးကြတယ်။လက်နက်ကြတော့ရွာသားတယောက်ဒီတော့အမေများပေါ့တယောက်တူတယောက်တန်ရရတယ်အော်ခလာရ69ဒီဥဒမာဒီနိုင်ငံရှင်ရေးတက်ဖို့ပဲကော့ဂရိတ်မှာထားတယ်အဲလက်လက်ကြီးကနေတိုင်းဖြစ်တယ်ဆိုတော့သူတို့ကနိုင်ငံရှင်လေးနဲ့ဆိုလို့ရှိရင်သူတို့မလာခင်အရင်ချိုးဖြစ်တယ်ဒီကျွန်တော်နိုင်ဝကော့ဂရိတ်နိုင်ဝမှာရှိတဲ့အဲဒီဟိုအမြောက်တက်ကြည့်တယ်အမြောက်တက်အနေကူကံကောလို့ခေါ်တယ်ဒီကံကောကနေတော့ဆန်းလန်းဖြစ်တယ်ဆီယန်နေတဲ့နော်မောင်းလန်းလန်းဖြစ်တယ်ဒီလူလူအိုးဝေးနေပါများဆိုတော့ဒါကိုချိန်ရမှာလေမချိန်ဘူးသူကရှားတဲ့နေရာရှိတဲ့နေရာအကုန်ပြည့်ထည့်သွားတာပဲ
စစ်ပေးဆောင်သူကြီးနေရာပြန်လဲအခြေချနေထိုင်ဖို့ရွာထဲမှာပြန်လာနေတော့မှပဲလက်နက်ကြီးတွေထိမှန်ပြီးတိုက်ဆုံသွားခဲ့တာဖြစ်ပါတယ်လက်နက်ကြီးတွေရွာထဲကိုကျခဲ့တာကြောင့်နေအိမ်မှာပဲအသက်48နှစ်အရွယ်နော်ဖုတင်ဆိုတဲ့အမျိုးသမီးတစ်ဦးတိုက်ဆုံသွားခဲ့ပြီးခင်မောဖြစ်သူစောကျော်ဖော့ကတော့ပြည်ထောင်တဲ့တံငါကိုရရှိခဲ့ပါတယ်စစ်ကောင်စီတပ်တွေက KNU တပ်မ6ထင်းချုပ်ရာကော့ကလိန်မြို့နယ်အတွင်းကနေမျိုးတွေကိုဝင်ရောက်လာတဲ့အတွက်အန်ဖကြီးရေကျော်ကြီးကမိုင်ကုန်းကျေးရွာတွေဘက်မှနေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပွားနေပါတယ် KNU တပ်မကထင်းချုပ်ရာဖားပွန်ခရိုင်ဘက်မှာတော့ကရင်ဒေသလွတ်မြောက်ရေးတပ်မကနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်နေတာကြောင့်ဒေသရွာကိုထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတို့ဒီအပိုင်းမှာပဲကြီးစံထိမှန်ပြီးတေဆုံးသွားတာရှိတယ်ဆိုပြီးဖားပွန်မြို့ကတူကလည်းပြောပြပါတယ်
။လမ်းမှာလည်းပြည်နဲ့အမျိုးသမီးမျိုးအောင်တည်တယ်။တယောက်ပတ်ဖို့ကတယောက်တော့ထိုင်ရနဲ့တည်သွားတယ်။ကလေးတယောက်ထိုင်ရရတယ်ကြီးစံထိပါတော့လား။ဆွေးဆိုင်ကြတဲ့ကောင်နဲ့ပြည်တဲ့ချိန်မှာအနောက်နေတဲ့ကုံလိုက်ပြတာပဲ။ဆက်ကဆက်ပါဘို့ပြုတ်လည်းမမြို့လည်းမအခုကြေးတာတနေ့တနေ့တရာကျော်900အဲ့လိုမျိုးတွေကြေးကြတယ်အများကြီးပဲမြို့တယ်မြို့လာတိုင်းရက်ကွက်တစ်ဆိုရှင်အိမ်ထဲမှာလူမရှိတလို့ဆိုလို့ထွက်ပြေးကုန်3ရက်လောက်ရှိပါပြီဘာဝေလုံးကဒါမှဆိုရင်အဲ့လိုတိုက်ပွဲမိတာလေးတွေနဲ့တနက်တန်လေးညညဘက်ဆိုအញ្ញံတင်းနေတယ်အဲ့ရကြဘူးအိမ်နေဘလုံးချက်တက်ရောမှတမန်ထွက်ပြေးကြမိတာစုလိုက်ပဲတစ်ခေးတစ်ခေးလေးများရက်ကွက်တစ်ပတ်တစ်ခေးလေးများရလေအကုန်လုံးပြေးကုန်ရပြီဖပုံနဲ့ကတဲ့ UR တွေအလုံးနဲ့ထွက်ပြေးကြရတယ်
ကျေယုတ်ကမှာအပြီးပြီးမှာစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဖြစ်နေတဲ့အတွက်စစ်ပေးဆောင်ဒုက္ခသည်အသစ်800,000လောက်ထပ်ပြီးတော့ထွက်ပြေးတိမ်းရှောင်နေကြကြောင်း KNU ကလည်းမကြသေးခင်ကသတင်းထုတ်ပြန်ထားပါတယ်ရှင်။